ရန်ကုန်တိုင်းဒေသကြီးတန်ခမဟာနာယကအဖွဲ့ကအစိုးရနှုတ်ထွက်ရေးတောင်းဆိုပြီးတော့ရန်ကုန်မှာဆန္ဒပြနေကြတဲ့တန်ခါတော်တချို့ကိုဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကတော့တန်ခမဟာနာယကအဖွဲ့နဲ့ညှိနှိုင်းပြီးတဲ့နောက်မှာတပိတ်စခန်းတွေကိုဥပဒေနဲ့အညီငြိမ်းချမ်းစွာကင်တွယ်ဆောင်ရွက်သွားမယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါရှင်။
ဇန်ကုန်မြို့ရွှေရကုံဘုရားအရှိဘက်မြို့ကကျေးတွန်းဘုရားရှိမှာလွန်ခဲ့တဲ့နှစ်ရက်တည်းကဆန္ဒပေါ်ထုတ်နေတဲ့တပိတ်စခန်းကဥဆောင်ဆရာတော်တွေနဲ့ရန်ကုန်တိုင်းဒေသကြီးတန်ခါနာယကအဖွဲ့ကဆရာတော်တွေနဲ့ဒီကနေ့နေကင်းပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။တွေ့ဆုံမှုအပြီးမှာတော့တပိတ်စခန်းကိုနေ့လယ်3နာရီဝန်းကျင်မှာအပြီးဖြတ်သိမ်းဖို့အပြင်ဆရာတော်ကြီးများရဲ့ဩဝါဒကိုနိုင်ယူပါမယ်လို့ဆန္ဒပေါ်ထုတ်နေတဲ့အဖွဲ့ရဲ့ကိုစားပြုတန်ခါ3ပါးကကတိပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့ကျေးတွန်းဘုရားရှိမှာတော့ညနေ9နာရီဝန်းကျင်အထိတပိတ်စခန်းကိုဖြတ်သိမ်းတာမရှိသေးပါဘူး။ဒါကြောင့်တပိတ်စခန်းတက်ကတန်ခါတော်တွေကိုမေးမြန်းကြည့်ရမှာဆန္ဒပြတန်ခါတစ်ပါးဖြစ်တဲ့ဆရာတော်အရှင်ပညာဝန်သားကတော့ VOA ကိုအခုလိုမိတ်ပါတယ
်။ဆရာတော်ဘုရားတွေရဲ့ဩဝါဒကိုဟိုလေးသားလေးနာတော့လိုက်လာတော့ပြန်ဆရာတော်ဘုရားတွေစီဩဝါဒကိုခံယူရပါတယ်။အစိုးရကိုတော့တိုင်းပြည်ရဲ့အကျိုးစီးပွားစုံလုံအောင်လုပ်နေတဲ့အစိုးရတွေကိုတော့ဦးစင်းတို့ဒီတောင်းဆိုချက်တွေမရမချင်းသပိတ်စခန်းဖွင့်လက်တောင်းဆိုသွားမှာပါအဲ့ဒါကိုဆိုလိုခြင်းဖြစ်ပါတယ
်မန္တလေးမြို့မှာလည်းချမ်းမြတ်သာစီမြို့နယ်ထဲမှာသပိတ်စခန်းတစ်ခုဖွင့်လက်ထားပါတယ်တာတာ2500ဝန်းအတွင်းမှာဖွင့်ထားတဲ့သပိတ်စခန်းနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ခဲ့ပါတယ်မန္တလေးတိုင်းဒေသကြီးတန်ခါနာယကအဖွဲ့အနေနဲ့သပိတ်စခန်းကိုည8နာရီကနေ10နာရီအတွင်းဖယ်ရှားပေးဖို့တတိပေးထားကြောင်းရှင်းလင်းခဲ့တာပါမန္တလေးတိုင်းဒေသကြီးလုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဌာနဘုံမူကြီးကျော်ကျော်မင်းကတော့တပိတ်စခန်းကိုစင်နာရီကျော်လို့မှမဖယ်ရှားရင်အထက်ကိုတင်ပြပြီးဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကနေ့မနေ့ပိုင်းမှာလည်းပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကရန်ကုန်နဲ့မန္တလေးကတပိတ်စခန်းတွေကိုဥပဒေအတိုင်းငြိမ်းချမ်းစွာဆောင်ရွက်သွားမယ်လို့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်ဟိုသာသနာ့ဝန်ကြီးဌာနကလည်းပြီးတော့ကျွန်တော်သက်ဆိုင်ရာမြို့နယ်ခရိုင်တိုင်းဒေသကြီးစိတ်အနာအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ဘက်ကဒီနိုင်ဖြစ်ရှိမှုဆောင်းလည်းရှိပါတယ်။ဒါပြတက်ဆိုင်တိုင်းဒေသကြီးအစိုးရတွေကလည်းဒီအတွက်လွတ်တဲ့ကျွန်တော်တို့စီးပွားပြုလုပ်မှုတွေလုပ်ပြီးဥပဒေမှာပြဋ္ဌာန်းထားတဲ့လုပ်ဖို့မြင်တဲ့ဓာတ်တွေကိုအဲညည်းရံဆောင်နဲ့ဖြစ်ရှင်းဆောင်းနိုင်ဖို့လည်းစီရင်ဆောင်လည်းရှိကြတယ်အကြည့်ကြည့်ဖြစ်ကြတယ်
။အစိုးရအဖွဲ့အနှုတ်ထွက်ပေးဖို့တောင်းဆိုကြတဲ့အထက်တပိတ်စကန်တွေကိုတန်ခါတော်အချို့နဲ့အမျိုးသားရေးလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတာဖြစ်ပြီးဒီကနေ့တတိယမြောက်နေ့မှာတော့တောင်ကြီးမြို့နယ်အေးတရာမြို့အဝင်ဆိုင်ဘုတ်အောက်မှာတပိတ်စခန်းအစ်တစ်ခုထပ်မံဖွင့်လှစ်ခဲ့ကြပါတယ်ခင်ဗျာ